88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုအမေရိကန်ပြည်ထောင်စု National Endowment for Democracy အဖွဲ့ကချီးမြှင့်ထားတဲ့ Democracy Soup ပေးအပ်ပွဲအခမ်းအနားကိုအမေရိကန်လွှတ်တော်အဆောင်အဦမှမနေ့ကဒေသစံတော်ချိန်တနာရီကနေစပြီးကျင်းပခဲ့ပါတယ်။ဒီအခမ်းအနားမှာအထက်လွှတ်တော်အမတ် Mr. John McCain Democrat Party ရဲ့အောက်လွှတ်တော်အမတ်ခေါင်းဆောင် Nancy Pelosi အောက်လွှတ်တော်အမတ် Joseph Crowley နဲ့စုချီးမြှင့်တဲ့ NED အဖွဲ့ဥက္ကဋ္ဌ Carl Gashman တို့တက်ရောက်ခဲ့ပါတယ်။ဒီခန်းနာမှာအောက်လွှတ်တော်အမတ် Joseph Crowley က
There's been a lot of talk about positive changes in the country. There's been a great deal of talk about success and victory. I like that kind of talk. I want it to be true. I very much hope that it turns out to be true.
But I also ဒီမနက်ကမှတိုးတက်တဲ့ပြုပြင်ပြောင်းလဲတွေဖြစ်နေပြီးအောင်မြင်မှုတွေရှိနေပြီဆိုတဲ့ပြောဆိုသံတွေတော်တော်များများကြားရပါတယ်။ဒီပြောဆိုချက်တွေဟာအမှန်ပါလို့ကျွန်တော်ယုံကြည်နေတယ်။ဒါတွေဖြစ်လာပါစေလို့မျှော်လင့်မျှော်လင့်နေပါတယ်။ဒါပေမဲ့ဒီပြောဆိုသံတွေပြန်ပြီးသောကအပူတွေပြန်ဖြစ်မလာတော့ဘူးလို့မပြောနိုင်သလိုအမေရိကန်ရဲ့မူဝါဒတွေကိုလည်းလက်တွေ့အခြေအနေနဲ့ညီအောင်ထိန်းညှိထားနေပါတယ်။တိုင်းရင်းသားအဖွဲ့တွေနဲ့အပြည့်ရတဲ့ဆိုတာကောင်းပါတယ်။ဒါပေမဲ့ဒီအခြေအနေလောက်နဲ့အမေရိကန်ရဲ့ဖိအားပေးမှုတွေအားလုံးရုပ်သိမ်းဖို့ဆိုတာအကြောင်းပြချက်မခိုင်လုံသေးပါဘူး။အပြည့်ရသဘောတူညီချက်တွေဟာအချိန်မရွေးကျိုးပေါက်နိုင်ပါသေးတယ်။နိုင်ငံရေးကျင်းသားဟောင်းတွေအချိန်မရွေးပြန်ပြီးဖန်ခံရနိုင်ပါသေးတယ်။ပြုပြင်ပြောင်းလဲရေးဟာအချိန်မရွေးရပ်သွားနိုင်ပါသေးတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပဂတိအခြေအနေနဲ့လိုက်လျောညီထွေတဲ့မူဝါဒချမှတ်ဖို့အထူးတိုက်တွန်းလိုပါတယ်လို့ပြောသွားတာပါ။တစ်ဆက်တည်းမှာပဲမစ္စတာခရိုလီက
Minkonain We know that you have a lot of difficult work ahead. We know that your struggle is not over. We know that you have a long
Minkonain ခမားအနေနဲ့ရှစ်ဆက်ပြီးပင်ပင်ပန်းပန်းခက်ခက်ခဲရုန်းကန်ရအောင်မဲ့အလုပ်တွေအများကြီးရှိသေးတယ်ဆိုတာကျွန်တော်တို့ကောင်းကောင်းကြီးနားလည်ပါတယ်။ခမားရဲ့တိုက်ပွဲမပြီးသေးဘူးဆိုတာလည်းသဘောပေါက်ပါတယ်။ခမည်းမရှောက်ရအောင်မခီးရှည်ကြီးကြံနေပါသေးတယ်။ကျွန်တော်တို့အနေနဲ့လည်းဒီတိုင်းလက်ပိုက်ကြည့်မနေပါဘူး။ကျွန်တော်တို့အမြဲမပြတ်စောင့်ကြည့်ကူညီနေမှာပါ။ဒီလိုကူညီတာဟာကျွန်တော်တို့နိုင်ငံကျွန်တော်တို့ပါတီရဲ့အကျိုးအတွက်မဟုတ်ပဲလူသားချင်းစာနာထောက်ထားမှုကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တဲ့လူအခွင့်အရေးလွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်ပါလို့ပြောသွားတာပါ။အထက်လွှတ်တော်မှမစ္စတာဂျွန်မက်ကိန်းကလည်းမြန်မာနိုင်ငံကိုသူသွားခဲ့စဉ်ကအကြောင်းတွေနဲ့အပြောင်းလဲတွေတွေ့မြင်ခဲ့ပုံကိုပြောဆိုသလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးပုံမှန်ထိရောက်ဖို့မြန်မာအစိုးရအနေနဲ့ဆောင်ရွက်တင်တာကိုလည်းအခုလိုပြောပါတယ
် And ensure that released political prisoners are pardoned. It's also long past time the UN High Commissioner for Human Rights office would allow deployment of human rights.
ကျန်နေတဲ့နိုင်ငံအကျဉ်းသားတွေအားလုံးလွှတ်ပေးဖို့နဲ့တိုင်းရင်းသားဒေသတွေကိုစောင့်ကြည့်ပြီးအစိုးရကိုအကြံပြုမဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးခွဲတွေဖွင့်ခွင့်ပြုဖို့လိုအပ်တယ်လို့ပြောသွားတာပါ Democrat Party ရဲ့အောက်လွှတ်တော်ခေါင်းဆောင် Nancy Pelosi ကလည်းမင်းကနိုင်ဆိုတာသူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့အမေရိကန်ပြည်တော်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာအတော့ကိုလူသိများထင်ရှားတဲ့ခေါင်းဆောင်တယောက်ဆိုတာတွေ့ရတယ်လို့ပြောပါတယ်။ဒါပြင် Nancy Pelosi က
We know what we need to do in Burma. If you want to help us do what we know what we need to do, you are welcome. But
သူအနေနဲ့မြန်မာအရေးကိုနှစ်ပေါင်းများစွာစိတ်ဝင်စားဆောင်ရွက်လာတဲ့အတွက်မြန်မာနိုင်ငံအတွက်ဘာလုပ်ပေးရမယ်ဆိုတာသဘောပေါက်တယ်လို့ပြောသွားတာပါ။ကိုမင်းကိုနိုင်ကလည်းအခမ်းအနားမှာအခုလိုပြောလိုက်ပါတယ
်။ I strongly believe that Only with that humanism can we build up a civilized society. Humanism is not about ignoring any means of injustice.
လူသားဆန်မှုကပဲယဉ်ကျေးတဲ့လူဖွဲ့စည်းတစ်ခုဖြစ်အောင်တည်ဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့စူးစူးနေနဲ့ယုံကြည်ပါတယ်။လူသားဆန်မှုဟာမတရားမှုမှန်သမျှကိုမျက်ကွယ်ပြုမှာမဟုတ်သလိုလွတ်လပ်မှုစိတ်သုံးတာကိုလည်းလက်ပိုက်ကြည့်မှာမဟုတ်ဘူးလို့ပြောသွားတာပါ။ဒါအပြင်လူသားဆန်မှုခွင့်တူညီများမှုရှိတဲ့ရင်ကျေးတဲ့လူဖွဲ့စည်းတစ်ခုအခိုင်အမာဖြစ်လာအောင်လှပတဲ့မနှက်ဖြန်တွေဖြစ်လာအောင်ကျွန်တော်တို့ရဲ့လက်တွေကိုအရင်ထက်ပိုပြီးမြဲမြဲစုကင်ထားကြဖို့အလေးနဲ့တိုက်တွန်းကြောင်းပြောဆိုသွားပါတယ်။အခုတင်ပြခဲ့သလိုခေါင်းဆောင်အသီးသီးကမိကွန်းပြောပြီးမှအခမ်းအနားတက်လာတဲ့ပရိသတ်တွေရဲ့မိကွန်းတွေကိုလည်းကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ကပြန်လည်ဖြေဆိုခဲ့ပါတယ်။အဲ့ဒီလိုအမေးဖြေခန့်မှာကိုမင်းကိုနိုင်နဲ့ကိုကိုကြီးတို့ရဲ့ထောင်ထဲအတွေ့အကြုံတချို့ပါဝင်သလိုလာမယ့်သတင်းပတ်မှာသူတို့ဥရွှေမန်းနဲ့လွှတ်တော်ကိုယ်စားလှယ်တချို့American Bureau of Washington DC ကိုလာရောက်လက်ပတ်မဲ့အကြောင်းနဲ့သူတို့ကိုဘာများသတင်းစကားပြောစီခြင်းလဲလို့မေးတဲ့အခါမှာတော့ကိုမင်းကိုနိုင်က
ကျွန်တော်တို့လိုချင်တာကပြည်သူလူထုကိုဖိနှိပ်ထားတဲ့ဝန်ထုပ်ဝန်ပိုးဖြစ်စေတဲ့ဥပဒေတွေကိုပယ်ဖျက်ပေးရမယ်ပြီးတော့နိုင်ငံသားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေအစ်စ်တွေပြဋ္ဌာန်းပေးရမယ်အဲ့ဒီနှစ်ချက်ကိုကျွန်တော်တို့အလိုချင်ဆုံးပါပဲအဲ့တော့ဒီနေ့ပါလီမန်ထဲမှာအဓိကပြည်သူတွေစိတ်ဝင်စားတဲ့နှစ်ချက်ကိုတင်တာတွေ့ရပါတယ်ပထမတစ်ချက်ကအစိုးရအဖွဲ့ဝင်မှန်သမျှဟာမိမိတို့ရဲ့ပိုင်ဆိုင်ဥစ္စာတွေကိုကြေညာရမယ်လို့တင်ပါတယ်အဲ့ဒီဗုတ်တင်လုပ်တဲ့အခါမှာခွက်ခွက်လာအောင်ရှုံးသွားပါတယ်ဒါပြီးတော့ နောက်တစ်ခုကျွန်တော်တို့စီမှာအမတန်အနိုင်ကျင့်တဲ့ဥပဒေတစ်ခုရှိပါတယ်အဲ့ဒါကသားတယောက်ကအိမ်အောင်ကြသွားပြီးတော့မိမနဲ့နေပြီးတော့ကို့အမေအိမ်မှာလာအိတ်လို့ရှိရင်အဲ့စင်းမတိုင်ရင်အဲ့စင်းတိုင်ရပါတယ်အဲ့စင်းမတိုင်ရင်အမေရောသားရောဖမ်းတဲ့ဥပဒေကျွန်တော်တို့စီမှာရှိပါတယ်အဲ့ဒါ British Colony ခေတ်ကလေးကပါနှစ်ပေါင်း100ကျော်ပါပြီအဲ့ဒါကိုလည်းပြည်သူတွေကမလိုလားကြပါဘူးအဲ့ဒီဥစ္စာကိုမဲခွဲတဲ့အခါမှာလည်းအကြီးအကျယ်ရှုံးခဲ့ပါတယ်
88အဖွဲ့အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအစီအစဉ်ရှိပါသလားဆိုရဲမေးခွန်းကိုတော့ကိုကိုကြီးကအခုလိုဖြေပါတယ
် Some of our 88 generation leaders they will take part in politics so we realize how much important the role of the parliamentary so that's why so some of us will engage in parliament
ကျွန်တော်တို့အဖွဲ့ထဲမှာဒီကိစ္စကိုတော်တော်လေးဆွေးနွေးနေပါတယ်ဒါကြောင့်ကျွန်တော်တွေကလူတချို့ကလူမှုအခြေပြုအဖွဲ့အစည်းအနေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးတချို့ကတော့ပါလီမန်နိုင်ငံရေးမှာပါဝင်မှာဖြစ်ပါတယ်လို့ကိုကိုကြီးပြောသွားတာပါအမေရိကန်ရောမြန်မာလူမျိုးတွေပါစုစုပေါင်းအယောက်100နီးပါးတက်ရောက်ခဲ့တဲ့ဒီစုပွေရွေးအခမ်းအနားကိုဒေသစံတော်ချိန်နေ့လယ်3:00လောက်မှာအဆုံးသတ်လိုက်ပါတယ်ခင်ဗျာ